လေမမဓာတုလက်နဲ့ပါတယ်ဆိုတော့လေကြောင်းလိုင်းတွေကိုချင်းချောက်မှုတွေကတခုကိုခံခဲ့ရပြီးတဲ့နောက်ပြင်သစ်လေကြောင်းလိုင်း Air France ခီးသည်တင်လေယာဉ်ဟာအမေရိကန်တပ်လေယာဉ်နှစင်းရဲ့အဆောင်အကျနဲ့နယူးယောက်မြို့မှာတင်းနေလာနေမနေ့ကဘေးကင်းစွာဆင်းသက်နိုင်ခဲ့ပါတယ်။ပြင်သစ်နိုင်ငံ Paris မြို့ကနေအမေရိကန်နိုင်ငံနယူးယောက်မြို့ကဂျွန် F. ကနေဒီနိုင်ငံတကာလေဆိပ်ကိုပြန်တန်းလာတဲ့အဲ့ဒီပြင်သစ်ခီးသည်တင်လေယာဉ်ခီးစဉ်အမှတ်20အပေါ်မှာဓာတုလက်နဲ့ပါကြောင်းအမည်မဖော်သူတဦးကမေရီလန်းပြည်နယ်ရဲတပ်ဖွဲ့ကရဲတန်းလျားကိုတယ်လီဖုန်းနဲ့ဆက်သွယ်ချင်းချောက်မှုပြုလာတာကြောင့် F15 အမျိုးအစားတိုက်လေယာဉ်တွေဟာလေယာဉ်ရှိရာကိုချက်ချင်းပြန်တက်သွားခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာတော့အဲ့ဒီချင်းချောက်မှုတွေဟာခိုင်လုံမှုမရှိကြောင်းဆုံးဖြတ်လိုက်ပြီးလေယာဉ်ကိုလည်းဆင်းသက်ခွင့်ပေးလိုက်ပါတယ်။လေယာဉ်မှာပါလာတဲ့ခီးသည်တွေဟာပုံမှန်အတိုင်းလေစိတ်မှာဆင်းသွားကြတယ်လို့ပြင်သစ်လေကြောင်းလိုင်းကပြောပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့ပေမဲ့ပြင်သစ်လေကြောင်းလိုင်းကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။အင်္ဂလန်နိုင်ငံဘာမင်ဟမ်မြို့ကနေနယူးယောက်ကဂျွန် F. ကနေဒီနိုင်ငံတကာလေစိတ်ကိုဆက်ရောက်လာခဲ့တဲ့အမေရိကန်လေကြောင်းလိုင်းအမေရိကန် Airline ခီးစဉ်အမှတ်131ဟာလဲအလားတူချင်းချောက်မှုမျိုးခံခဲ့ရပေမဲ့အဲ့ဒီချင်းချောက်မှုဟာလဲခံလုံမှုမရှိဘူးဆိုပြီးသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒါပြင် Saudi Arabia လေကြောင်းလိုင်းဟာလဲမသေးကြမရတဲ့ချင်းချောက်မှုတွေပြုလုပ်ခံခဲ့ရတဲ့အတွက် New York JFK လေစိတ်မှာစစ်ဆေးခံခဲ့ရပြီး New Jersey ပြည်နယ် Newark Liberty နိုင်ငံတကာလေစိတ်ကတခြားလေကြောင်းလိုင်းနှစ်ခုဟာလဲအလားတူချင်းချောက်မှုတွေခံခဲ့ရတယ်လို့ဆိုပါတယ်။